ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခါကီဖ်ကိုရုရှားတို့ကဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ယူကရိန်းတာဝန်ရှိသူတွေကထုတ်ပြန်တဲ့ဓာတ်ပုံတွေထဲမှာတော့မိလောင်နေတဲ့အဆောက်အုံတွေနဲ့လက်မတွေပါဝင်ပါတယ်။တိုက်ခိုက်ခံရတဲ့ရှက်ချန်ကီဖ်စကီခရိုင်အတွင်းအခုမှနဲ့အထိသေဆုံးသူစီးရင်6ဦးနဲ့ထိခိုက်ဒဏ်ရာရသူ10ဦးရှိတယ်လို့ခါကီဖ်ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။မိုးမြော်အဆောက်အုံတွေအုပ်ချုပ်ရေးဆိုင်ရာအဆောက်အုံတွေဓာတ်ဆီဆိုင်နဲ့တခြားဝန်ဆောင်မှုလုပ်ငန်းဆိုင်ရာအဆောက်အုံတွေအပါအဝင်လူနေအိမ်ခြေတွေရှိနေတဲ့နေရာကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာညတကောင်ကြော်ကြော်မှဖြစ်သွားခဲ့တာလို့ဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ခင်ဗျာ။